ရခိုင်ပြည်နယ်မြို့တော်စစ်တွေမှာတပတ်တွင်းမှာပဲကိုဗစ် -19 ရောဂါကူးစက်ခံရသူ6ဦးထိရှိလာနေတာကြောင့်မြို့ရင်းရပ်ကွက်တချို့မှာတော်လာကန်တက်ထားတယ်လို့စစ်တွေရန်ကုန်လေကြောင်းခီးစဉ်တချို့ကိုလည်းရန်နှက်ထားတဲ့အခြေအနေကိုပြောရှင်ပါတယ်ကျွန်တော်တက်နိုင်ပါစစ်တွေမြို့မှာဒီကနေ့နောက်ထပ်ဒေပြူလူနာ2ဦးပါဝင်ကိုရိုနာဗိုင်းရပ်စ်ကူးစက်ခံထားသူတပတ်တွင်းမှာ6ဦးထိရှိသွားပါပြီအဒေပြူလူနာ2ဦးနဲ့2ဦးကတော့စစ်တွေဆေးရုံကြီးကထုကူဆရာဝန်ဖြစ်ကြောင်းလဲဆေးရုံအောက်ကြီးဒေါက်တာဇော်လင်ကပြောပါတယ်
တယောက်ကတော့သူပထမဆုံးတွေ့တဲ့နားလည်းကောင်းတဲ့ကြောင့်အထူးကိုဆောင်ဝင်ပေါ့နော်နောက်တယောက်ကတော့ဒီမှာပဲဆံရလူနာပြည့်ဆက်ကြရတဲ့လူနာပေါ့ဟုတ်တယ်ဟုတ်တယ်ဟုတ်တယ်သူကတော့တွေ့ဝင်တယ်ပေါ့နော်သူကအချိန်တောင်ထားပေါင်းသွားတယ်အဲ့လိုအဲ့လိုတစ်ခါတော့ချိန်ဆက်ရမယ်ရှိတယ်ပေါ့နော်
ရပိုင်းတွင်စစ်တွေမှာကိုရိုနာဗိုင်းရပ်ကူးစက်ခံရသူတိုးလာနေတာကြောင့်ယောဂါပိုးပြန့်နှံ့မှုကိုထိန်းချုပ်ဖို့တော်လာလှုပ်ရှားမှုတွေကိုကန့်တတာတွေလည်းရှိလာပါတယ်။အတော်လာကန့်တတာပြီးစောင့်ကြည့်နေတဲ့သူ၄၀နီးပါးရှိနေပြီ။နောက်ထပ်တပြုတ်လူနာတိုးလာမယ်ဆိုရင်တော့ကုသရေးမှာခက်ခဲတွေရှိလာနိုင်တယ်လို့စစ်တွေဆေးရုံအောက်ကြီးဒေါက်တာဇော်လင်ကပြောပါတယ်
။ကျွန်တော်တို့ရဲ့ capacity ကကိုဗစ်လူနာစောင့်ကြည့်လူနာ20ဒီ positive လူနာ40ပေါ့။အလုံးစုံ60လောက်တိကျကျွန်တော်ကတင်ပေးကူပေးနိုင်တယ်။အဲ့ဒီများလာမယ်ဆိုရင်နေရာတွေလိုပါမယ်။လူအရာတွေပို့လို့ရမယ်အဲ့လိုမျိုးဆက်တိခက်ခဲရှိတယ်။အရှိတဲ့ခက်ခဲတွေကိုလည်းသစ္စာရပြောင်းစုလေးပဲတင်ပြပြီးတော့ဒီပြည်내အစိုးရဖွဲ့နဲ့နော်တင်ပြထားပြီးတော့ဒါကျတဲ့ဆက်လက်ရှိပါတယ်ပေါ့နော်
ကုဆဲမှုတွေတိုးလာနေချိန်မှာပဲယောဂါပိုးကုဆဲခံရသူတွေနေထိုင်တဲ့စစ်တွေမျိုးကရောက်ွက်တချို့မှာတောလာတွေကိုကန့်တတ်ထားပြီးဈေးတွေကိုလည်းအရှင်တတ်မှတ်ပြီးဖွင့်ဖို့လည်းတာဝန်ရှိသူတွေကညွှန်ကြားထားပါတယ်ယောဂါကုဆဲမှုတွေတိုးလာတာကြောင့်စစ်တွေရန်ကုန်ပြည်စစ်နေတဲ့မြန်မာမျိုးသားလေကြောင်းလိုင်းကိုလည်းယာယီရန်နာထားတယ်လို့တာဝန်ကြားဝန်ထမ်းတယောက်ကဘူရော်ရဲကိုတီးပြပြောပါတယ
်ဩဟုတ်ကဲ့အခုလောလောဆယ်တော့ကျွန်တော်တို့ဒီနေ့ညနေရန်ကုန်စစ်တွေဖိုက်ကန်ဆပြီးတော့နောက်ပတ်လောက်အတွင်းရန်ကုန်စစ်တွေခီးစဉ်တွေကို MNA အနေနဲ့ယာယီရပ်ဆိုင်ထားပါတယ်။ဒါပေမဲ့ယာယီဖြစ်တဲ့အတွက်ကျွန်တော်တို့ဒီနေ့မှာ CV တခုပြန်ပြီးတော့အရေးပေါ်လုပ်တာလည်းရှိတယ်။အဲ့ဒီ CV ပြီးရင်တော့ decision အရအပြောင်းအလဲနိုင်ငံရှိတော့ရှိနိုင်ပါတယ်။
တလာကျော်တွင်ပထမအကြိမ်ပြည်တွင်းကူးစက်မှုတွေစတင်ခဲ့တဲ့စစ်တွေမှာတော့ယောဂါပိုးပြန်နိုင်မှုထိန်းချုပ်ရေးအစီအမံတွေဆောင်ရွက်ထားကြောင်းလည်းပြည်နယ်စုရတာဝန်ရှိသူတွေကပြောပါတယ်။ဒါပေမဲ့လည်းကျန်းမာရေးနဲ့အကစားဝန်ကြီးဌာနကထုတ်ပြန်ထားတဲ့လမ်းညံချက်တွေနဲ့ညီလိုက်နာဆောင်ရွက်ရမှာအာဏာမှုတွေရှိနေတယ်လို့လည်းရခိုင်ပြည်နယ်ကိုဗစ် -19 ထိန်းချုပ်ရေးနဲ့အရေးပေါ်တုံ့ပြန်ရေးကော်မတီအတွင်းရမှုဘုံမုံကြီးမင်းတန်းကပြောပါတယ်
။ဘယ်လည်းမရှိပါဘူး။တို့ကငွေကလေးကလူရေးစီမံချက်တွေဒီကိုဗစ်နဲ့ပတ်သက်ပြီးရောကစီမံချက်တွေပေါ့နော်လုပ်ထားပြီးသား။အခုဆိုလို့ရှိရင်ပြောရရင်တော့ဟိုအပိုင်းဒီမှာကျနေပြောရရင်တော့အပိုင်းနှစ်တို့အဲပိုင်းသုံးပေါ့ပိုင်းသုံးနဲ့ရောက်သွားပြီပိုင်းနှစ်နဲ့ပိုင်းသုံးဆက်ဒီအဲ့ဒီစီမံတွေကတော့အခုလုံးနေလုံးနေတော့ပေါ့နော်အဲ့ဒီတော့ဆိုလူတွေကပညာပေးကြလာတော့သူကဉာဏ်ရစီစဉ်လိုက်လာတာများတယ်အဲစီစဉ်လိုက်တယ်ဆိုပြီးတော့ပေးရပါဘူး
ကျမ်းမာရေးဝန်ကြီးဌာနရဲ့ဒီကနေ့မနက်ပိုင်းထိထုတ်ပြန်ချက်အရရခိုင်ပြည်နယ်မှာဒီကနေ့အတည်ပြုလူနာ2ယောက်ပါဝင်မြန်မာနိုင်ငံမှာယောဂါကူးစက်ခံရသူ394ယောက်ရှိနေပါတယ်ဒေသတွင်းနိုင်ငံတွေမှာတကြောပြန်ယောဂါကူးစက်မှုတွေကြုံနေရတဲ့အတွက်မြန်မာနိုင်ငံမှာလည်းအလားတူရှင်နေမျိုးနဲ့မကြုံရအောင်တတိထားကြဖို့ကျမ်းမာရေးဝန်ကြီးဌာနကလည်းတတိပေးထားပါတယ်ကျွန်တော်တန်ထိုင်စစ်တွေကလည်းတတိပေးပို့ထားပါတယ်ခင်ဗျာ